င်ပါခင်ဗျာအခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကန္တာကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြပြပေးပါမယ်မတ်တေစက်တင်ဘာလ17ရက်အကျန်းဖက်တိုက်ခိုက်ခံရတာမနေ့က9နှစ်ပြည့်ခဲ့ပြီနော်ပြီးခဲ့တဲ့တစ်ပတ်လုံးအကျန်းဖက်သမားတွေနဲ့ပတ်သက်ပြီး Republican နဲ့ Democrat Party နှစ်ပါတီသလုံးကနိုဝင်ဘာလရွေးကောက်ပွဲအတွက်အပြန်အလှန်စကားစစ်ထိုးနေကြတဲ့အထက်မှာ Bush အစိုးရရဲ့ Iraq Policy တွေအစွန်းရောက် Islam အကျန်းဖက်သမားတွေကိုတိုက်ဖြတ်ဖို့နဲ့ပြည်တွင်းလုံခြုံရေးနဲ့ပတ်သက်တာတွေပဲကြားနေရတယ်
။ဟုတ်တယ်နော်ရွေးကောက်ပွဲက November 9ရက်နေ့ဆိုတော့နှစ်လတော့မလိုတော့ဘူးအထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါ Republican Party ကနှောင်းမှုနေတာ12နှစ်တောင်ရှိနေပြီ Democrat တွေကတော့ဒီနှစ်ထဲမှာလွှတ်တော်နှစ်ရစလုံးမှာဖြစ်ဖြစ်အ ਨੇ ဆုံးလွှတ်တော်တစ်ရမှာဖြစ်ဖြစ်ပြန်ပြီးစိုးမိုးနိုင်မှုလမ်းရှိတယ်လို့ယုံနေကြတယ်နော
် Iraq စစ်ပွဲကိုမကြိုက်ကြတာရဲ့စစ်ပွဲရေးကိုစိတ်ပူနေကြတာတွေရဲ့ကြောင့်သမ္မတဘုရားအတွေ့အမှတ်တွေလျှော့နေတာမို့ Democrat တွေအနေနဲ့ဒီအချက်ကိုကိုင်းပြီးသာအောင်လုပ်နိုင်လိမ့်မယ်လို့တွက်နေကြတာကို
ဒါနဲ့အငယ်ဘာလို့ဒီ November ရွေးကောက်ပွဲကို Midterm Election တက်တန်းဝက်ရွေးကောက်ပွဲလို့ခေါ်ရတာလဲ
ဒါကဒီလိုလေသမဏတက်တန်း၄နှစ်မှာနှစ်နှစ်ပြည့်တဲ့အချိန်လွှတ်တော်ဥပဒေပြုအမတ်ရွေးကောက်တဲ့ပွဲလုပ်တာမို့တက်တန်းတဝက်ရွေးကောက်ပွဲလို့ခေါ်တာပ
ါဒီလာမဲ့ November လရွေးကောက်ပွဲမှာ Democrat တွေပြန်ပြီးစိုးမိုးနိုင်ဖို့အမတ်နေရာကဘယ်နေရာလောက်လိုနေလို့လဲအင်က
ဒီလိုပါအောက်လွှတ်တော်မှာတော့အမတ်435နေရာမှာဒီမိုကရက်တွေစွန့်မိုးနိုင်ဖို့15နေရာလိုနေတယ်အထက်လွှတ်တော်မှာတော့အများစုအုပ်စုဖြစ်ဖို့ဒီမိုကရက်တွေကအမတ်နေရာ6နေရာလိုနေတယ်ဒါတောင်ငကိုရှိပြီးသားအမတ်တွေမပြုတ်မှဖြစ်မှာ
နိုင်ငံရေးချွန်းကျင်သူတွေကတော့အထက်လွှတ်တော်မှာအခုရှိနေတဲ့အာနာချိန်ဝင်ညာမျှနေတာကိုပြောင်းပြဖို့မလွယ်လောက်ဘူးဆို
ဟုတ်ပါတယ်အဲ့ဒီလိုတွေ့ကြတာလည်းမမှားပါဘူးတခုရှိတာကအခုအီရက်စစ်ပွဲနဲ့ပတ်သက်ပြီးဘုရှ်အစိုးရကင်တွယ်ပုံကိုပြည်သူ60ရာခိုင်နှုန်းကမကြိုက်ကြဘူးဒါပေမဲ့သူရဲ့အကြမ်းဖက်စစ်ပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုတော့ပြည်သူထက်ဝက်လောက်ကလက်ခံကြတယ်လေဒါကြောင့်လုံခြုံရေးနဲ့ပတ်သက်ပြီးဘယ်ပါတီကပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်လဲဆိုတာကိုမဲပေးတဲ့လူစုကစောင့်ကြည့်နေကြတယ်။ဒီမိုကရက်တွေကသူတို့သာလာမဲ့ရွေးကောက်ပွဲကနေလွှတ်တော်200စလုံးမှပြန်ပြီးအာဏာရခဲ့ရင် 9/11 ကော်မရှင်ကအကြံပြုချက်တွေအကုန်လုံးသူတို့အကောင့်ထဲပေါ်ပေးမယ်။အကြံဖက်အန်ဒီရဲ့ကာကွယ်ဖို့ပိုးပြီးကောင်းတဲ့နည်းတွေနဲ့လုပ်မယ်လို့ကြေညာပေးနေကြတယ်
။အော်ဒါကြောင့်လာမယ့်2008ခုနှစ်မှာသမ္မတအဖြစ်ဝင်ပြီးအရေးခံတဲ့အထက်လွှတ်တော်အမတ် Hillary Clinton က
They real debate about our real security. Enough with the photo ops.
ဒီကလုံခြုံရေးအကြောင်းသေးသေးချာချာပြောကြမယ်။ဟန်ရေးပြနေတာတွေတော်တော့ပါပြီ။စကားစစ်ထိုးနေတာတွေအပြောသက်သက်တွေလည်းရက်ဖို့ကောင်းပြီလို့ပြောသွားတာလေ။သူကသမ္မတ Bush ကိုအီရတ်ကိစ္စအမိငယ်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော်တော်လေးပြင်းပြင်းထန်ထန်ဝေဖန်တဲ့လွှတ်တော်အမတ်တွေကတက်ရောက်မလားဒါပေမဲ့တစ်ချိန်တည်းမှာပဲ Republican အမတ်တွေနဲ့တွဲပြီးပါတီနှစ်စလုံးကစ조사ကြဖို့လဲတိုက်တွန်းနေတာတွေ့ရတယ်အကဲ
ဒီမိုကရက်အမတ်နောက်တစ်ယောက်ဖြစ်တဲ့အထက်လွှတ်တော်အမတ် Joseph Biden ကလည်းစက်တင်ဘာလ17ရက်အတိုက်ခိုက်ခံရပြီးတဲ့နောက်သမ္မတရဲ့လုံရတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်သူကလည်း2008ခုနှစ်သမ္မတရွေးကောက်ပွဲအတွက်အလားအလာရှိတဲ့တယောက်ပဲ
Real security comes from prevention, not preemption, and that working with strong partners.
The get လုံခြုံရေးကိုရကျင်ရင်ကြိုတင်တားဆီးတာထက်ကာကွယ်တာကပိုကောင်းတယ်ဒီလိုကာကွယ်နိုင်ဖို့မိတ်ဆွေကောင်းတွေနဲ့စိတ်ဝန်းကွဲတာထက်ဒီမိတ်ဆွေတွေနဲ့ပူးပေါင်းပြီးလက်တွဲလုပ်ရမယ်လို့ Mr. Biden ကပြောသွားတာပ
ါသမ္မတ Bush ကတော့ American နိုင်ငံဟာစက်တင်ဘာလ17ရက်အတိုက်ခိုက်ခံခဲ့ရတဲ့နေ့မတိုင်ခင်နဲ့ရှင်ရင်အခုပိုးပြီးတော့လုံခြုံစိတ်ထက်ရတဲ့နိုင်ငံလို့ဒီအပိုင်းတွင်သူပြောတဲ့မိန့်ခွန်းတွေထဲမှာကြားနေရတယ်အကဲဒါရင်မကသေးဘူး CIA 6လိုင်းရဲ့အဖွဲ့ကဖမ်းထားတဲ့အကြမ်းဖက်သမားလို့တန်တရားရှိတဲ့နိုင်ငံခြားသားအချင်းသားတွေကိုစစ်ခုံရုံးတင်စစ်ဆေးဖို့လဲလွှတ်တော်ကအတီးပြုတ်ပေးပါလို့ပြောနေတယ်လေ
ကြီးခဲ့တဲ့အပတ်က CIA မှာအချင်းသား14ယောက်ဖမ်းထားတယ်လို့သမ္မတကဖွင့်ပြောခဲ့တဲ့သူတွေမှလားသူတို့ကိုအခုဂွန်တာနမိုဘေးအချင်းစကားမှာကြောင်းထားခဲ့ပါတယ
် This program has been invaluable to the security of America and its allies and helped us identify and capture men who our intelligence community
သူဟာအမေရိကန်နိုင်ငံနဲ့မဟာမိတ်တွေရဲ့လုံခြုံရေးအတွက်အဖို့သိမ့်တံပါတယ်စက်တင်ဘာလ17ရက်တိုက်ခိုက်မှုအတွေ့အဓိကကြိုးကင်တဲ့သူတွေကိုဖော်ထုတ်ရမှာဒါဟာအရေးကြီးတယ်လို့ယုံကြည်တာကိုသမ္မတကပြောသွားတာပါ CIA ရဲ့စစ်ဆေးမေးမြန်းမှုတွေကြောင့်အမေရိကန်မျိုးပေါ်မှာတိုက်ခိုက်ဖို့နောက်ထပ်ကြံစည်ထားတာတစ်ခုကိုလည်းအောင်အောင်မြင်မြင်ပဲတားဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်ဒီလိုအရေးပါလို့သူတို့စစ်ခုံရုံးတင်စစ်ဆေးခွင်ကိုလွှတ်တော်ကအတိပြုပေးဖို့ပြောတာပါ
Now, နိုင်ငံတကာနဲ့တယ်လီဖုန်းဆက်သွယ်တာ၊ကွန်ပျူတာဆက်သွယ်တာတွေ၊ဂျာပြတ်နားထောင်စောင့်ကြည့်ခွင့်လည်းလွှတ်တော်ကနေအတည်ပြုပေးဖို့ပြောသေးတယ်မလားအန်ကဲ
။ဟုတ်တယ်လေ။ဒါတွေမကသေးဘူး။ဒီလမကုန်ခင်လူဝင်မှုကြီးကြပ်ရေးနဲ့ဉာဏ်မိတ်တခြားလုံခြုံရေးနဲ့ပတ်သက်တဲ့ဥပဒေစစ်တွေထုတ်ပြန်နိုင်ဖို့ Republican Party ဝင်တွေကစ조사နေတယ်
။ We have a million people.Coming across that border every year, undocumented, going around the checkpoints.
We don't know who they are, what they are. စစ်စေးရေးဂိတ်တွေတဝိုက်ကနေသန်းနေချီတဲ့လူတွေတရားမဝင်လာနေကြတယ်။ဘယ်သူတွေလာတယ်၊ဘာတွေသဲလာတယ်၊ဘာကြီးရွယ်ချက်နဲ့လာတယ်ဆိုတာဘယ်သူမှမသိဘူးလို့ Republican Outlook တော်အမတ် Janet Hessack ကပြောကြားသွားတာပါ။ဒါပေမဲ့ဒီအရေးပါတဲ့ပြဿနာကနေ Republican Party ထဲမှာပဲလူဝင်မှုကြီးကြရေးစနစ်ဘယ်လိုပြန်ပြီးပြုပြင်ရမယ်ဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲနေကြကြောင်းရှင်းပြရေးဒီသတင်းအပတ်တွေအမေရိကန်နိုင်ငံရေးအကြောင်းအကြောင်းတရားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ရပါပြီခင်ဗျာ